နေပြည်တော်မှာ6ရက်တာကျင်းပခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအကြိမ်အစည်းအဝေးရဲ့နောက်ဆုံးရက်မှာတော့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကညီလာခံအတွင်းမှာမညှိနှိုင်းနိုင်တဲ့အချက်တွေနဲ့ပတ်သက်ပြီးတော့လက်ရှိလုပ်ငန်းတွေကိုပြန်လည်သုံးသပ်ပြီးပုံမကောင်းမွန်တဲ့လုပ်ငန်းစဉ်ကိုချမှတ်ဆောင်ရွက်ဖို့နဲ့အခက်အခဲတွေကိုကျော်လွှားနိုင်မှုငြိမ်းချမ်းရေးမဟာဗျူဟာတရက်ချမှတ်ဖို့လိုအပ်တယ်ဆိုတာကိုသူ့ရဲ့မိကုံးမှာထည့်သွင်းပြောဆိုခဲ့ပါတယ်။သတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကနေပြည်တော်ကနေတိုက်ရိုက်သတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအစည်းအဝေးဟာဒီကနေ့ပြီးဆုံးခဲ့ပြီးညီလာခံအတွင်းဆွေးနွေးရရှိခဲ့တဲ့သဘောတူညီချက်14ချက်ကိုပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်းနှစ်ဖြစ်လက်မှတ်ရေးထိုးနိုင်ခဲ့သလိုနောက်ထပ်ညီလာခံ3ချိန်ကျင်းပပြီးဒီမိုကရေစီနဲ့ဖက်ဒရယ်ဆိုင်ရာအခြေခံမှုတွေကိုချမှတ်နိုင်ဖို့လည်းတနိဋ္ဌာန်ပြုခဲ့ကြပါတယ်။ညီလာခံနောက်ဆုံးနေ့လက်မှတ်ရေးထိုးပွဲအခမ်းအနားကိုတက်ရောက်လာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကကျေးဇူးတင်စကားပြောကြားရမှာလုံခြုံရေးကဏ္ဍအပါအဝင်ညီလာခံမှာမဆွေးနွေးနိုင်တဲ့အချက်တွေပြည်လည်နိုင်စေရေးနဲ့ပတ်သက်ပြီးတော့လေဒေါက်တာဆန်းစုကြည်ကအခုလိုပြောဆိုပါတယ
်လုံခြုံရေးကဏ္ဍကိုညှိနှိုင်းရရမှာတစ်ခါတည်းကကြီးစွာဆောင်ရွက်နေတာကိုတွေ့ရပါတယ်လုံခြုံရေးကဏ္ဍမှာရလောက်ဖြစ်နိုင်ဖို့ကညီငယ်ရေးဖြစ်စဉ်အတွက်များစုအရေးကြီးပါပြီးပြည့်စုံတဲ့ပြည်တော်စုညီငယ်ရေးသဘောတူညီမှုဖြစ်ဖို့ဆိုတာလုံခြုံရေးကဏ္ဍဆိုင်ရာသဘောတူညီချက်တွေအပါအဝင်မှဖြစ်ပါပါဒီခက်ခဲတွေပြည်လည်အောင်ဖြစ်စင်းနိုင်လို့ဆိုရင်မတို့ရဲ့နိုင်ငံရေးဆွေးနွေးမှုဘူပေါင်းဖွဲ့စည်းတည်ဆောင်မှုစောင့်မှုနဲ့ဒီဇိုင်းတွေကိုအစီအတိုင်းရဲရဲကျင့်တဲ့ပြန်လည်သုံးသပ်ပြီးဘုံဘောကောင်းမွန်တဲ့လုပ်ငန်းစဉ်ဖြစ်ပေါ်လာမှာမတို့ဆက်လက်ကြိုးစားတော့ကြအောင်မှာဖြစ်ပါတယ်
ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာကြုံတွေ့နေရတဲ့အခက်အခဲတွေကိုကျော်လွှားနိုင်ဖို့ဆိုရင်အားနည်းချက်တွေကိုပြုပြင်ပြီးအစုဖွဲ့တွေအကြားနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ငြိမ်းချမ်းရေးမဟာဗျူဟာတရက်ရေးဆွဲဖို့လိုအပ်ကြောင်းလည်းထည့်သွင်းပြောကြားပါတယ်
။ဒီကြပြတ်သားတဲ့နာဂအတွက်ဘုံရီမှန်းချက်အနေဖြင့်ဒီကနေ့ညီလာခံစီဝေးကြီးကသဘောထားထုတ်ပြန်ကြေညာချက်ကိုထုတ်ပြန်လိုက်ပါတယ်။ဆက်လက်ပြီးတော့ကျွန်တော်တို့အားလုံးအနေနဲ့နာဂအတွက်ဘုံရီမှန်းချက်ကိုအကောင့်ထဲပေါ်နိုင်တဲ့ငြိမ်းချမ်းရေးမဟာဗျူဟာတစ်ခုထပ်ပေါ်လာနိုင်ဖို့လိုပါလိမ့်မယ်။ဒီမဟာဗျူဟာကိုအခြေခံပြီးနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်း Political Framework ကိုတင်းကျပ်ကောင်းမွန်အောင်ပြုပြင်ပြောင်းလဲရဖို့လိုပါလိမ့်မယ်။
တူညီတဲ့ဘုံကြီးမှန်းချက်ရရှိဖို့ဆိုရင်ခေါင်းဆောင်တွေအကြအလွတ်တဘောတွဲဆောင်ဆွေးနွေးဖို့နဲ့ဒီလိုတွဲဆောင်ဖို့လည်းသဘောတူညီထားတယ်လို့အမြန်ဆုံးစတင်နိုင်ဖို့လည်းအစိုးရကအလေးနက်ထားဦးစားပေးဆောင်ရွက်မှာဖြစ်ကြောင်းလည်းထည့်သွင်းပြောကြားပါတယ်လက်ရှိကျင်းပတဲ့ညီလာခံကို NCA ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်မီထိုးသေးတဲ့အဖွဲ့တွေလည်းပါဝင်တယောက်ခဲ့တာကြောင့်ညီချင်းရေးလုပ်ငန်းစဉ်မှာပါဝင်လာစေရေးအတွက်အစိုးရတက်မတော်တို့နဲ့တရားစီတွေ့ဆုံညှိနှိုင်းနိုင်ခဲ့ကြောင်းအလားအလာကောင်းတွေလည်းရရှိထားကြောင်းပြောဆိုပါတယ်။ညီလာခံရဲ့သဘောထားထုတ်ပြန်ချက်မှာတော့ပြည်ထောင်စုတည်ဆောက်ရေးနဲ့ပတ်သက်ပြီးစိုးရိမ်ချက်လူလားချက်တွေကိုခြုံငုံဆောင်ရွက်နိုင်ရေးနဲ့သက်ဆိုင်တဲ့အချက်တွေကိုထည့်သွင်းဖော်ပြထားပါတယ်။ဒီသဘောထားတွေကိုတော့ညီလာခံဦးဆောင်တဘာပတိဘဒိုစောကွယ်ထူဝင်းကအခုလိုထုတ်ပြန်ပြောဆိုပါတယ်
။ပြည်သာစုမပြိုကွဲရေးတရင်သာစီမုန်မှုညီညွတ်မှုမပြိုကွဲရေးနဲ့အချုပ်အခြာအနာဒီကခံရတဲ့ကိုရှေ့ရှု၍လွတ်လပ်မှုတန်းညီမြမှုနဲ့တရားမျှတမှုတို့ကိုအခြေခံပြီးပင်လုံစိတ်ဓာတ်နဲ့ဒီမိုကရေစီရေးအမျိုးသားတန်းညီနဲ့ကိုယ်ပိုင်ပြဌာန်းခွင့်အခွင့်အရေးများအမှားကကြေညာပြည်ဝရှိသောဒီမိုကရေစီနှင့်ဖက်ဒရယ်စနစ်တို့ကိုအခြေခံသည့်ပြည်တော်စုကိုနိုင်ငံရှင်ရွေးပွဲရပ်လာများနဲ့အညီတည်ဆောက်နိုင်ရေးအတွက်ပြည်တော်စုငြိမ်းချမ်းရေးလက္ခဏာ20ရာစုပြည်လုံးညီလာခံကိုယ်စားလှယ်များကဆက်လက်ကြိုးပမ်းဆောင်ရွက်သွားမည်ဖြစ်ကြောင်းထုတ်ပြန်ကြေညာအပ်ပါသည်
ညီလာခံကိုတော့ကိုယ်စားလှယ်900ဦးအထူးဖိတ်ကြားထားသူ29ဦးလေးလာသူ204ဦးအကျိုးဆောင်29ဦးနဲ့အထောက်အကူပြုသူ152ဦးပါဝင်တက်ရောက်ခဲ့ပါတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအစည်းအဝေးပြီးဆုံးပြီးမကြာခင်မှာတော့နိုင်ငံရေးကဏ္ဍမှာမဆွေးနွေးဖြစ်တဲ့ပြည်ထောင်စုကခွဲမထွက်ရေးကိုယ်ပိုင်ပြဋ္ဌာန်းခွင့်အရေးနဲ့လုံခြုံရေးကဏ္ဍမှာပါဝင်တဲ့တက်တွေပြည်လည်ပေါင်းစည်းရေးကိစ္စတွေကိုအစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအလွတ်တဘောဆက်လက်ညှိနှိုင်းကြမှာဖြစ်တယ်လို့ NCA လက်မှတ်မီးထိုးသေးတဲ့အဖွဲ့တွေနဲ့လည်းငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ရေးအတွက်ဆက်လက်ဆွေးနွေးဖို့ရှိနေပါတယ်